Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်ဩဂုတ်လ23ရက်တနင်္လာနေ့ညနေခင်း 6:00 AM စီစဉ်တွေကိုလိုင်းဖုန်မီတာ7925ရောကနေတက်ထုတ်လွှင့်နေပါပြီရှင်ကျမအနှံလောက်ပါဒီကနေ့အစီအစဉ်တွေတာဝန်ယူပြီးဆက်သွားမှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါစင်ကာပူအရှေ့ပိုင်းမှာအမေရိကန်ဖြတ်တင်းမော့နဲ့ကုန်တင်းမော့တို့တိုက်မိတာမှာအမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။အာဖဂန်ရဲ့အမေရိကန်ရဲ့မဟာဗျူဟာတစ်တရက်ကိုအမေရိကန်သမ္မတကထုတ်ပြန်ဖို့ရှိနေပါတယ်။ထိုင်းနိုင်ငံမှာတော့လူသားမှုနဲ့တေးတန်ချမှတ်ခံထားရတဲ့မြန်မာနိုင်ငံသား2ဦးတို့ဒီကနေ့နောက်ဆုံးအယူခံလွှာတင်သွင်းပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။စီရဲ့ပြစ်ပခဖြစ်ပွားရာကချင်ပြည်နယ်မိုးကောင်းမြို့နယ်ထက်ကဘာသာရေးအသင်းမှာခိုးလုံနေတဲ့စစ်ဘေးရှောင်ရွာသားတွေနေရပြန်ဖို့စီစဉ်ပေးနေပါပြီ
။ CG အဖွဲ့က23ရေစစ်သားရဲ့ CIA ကိုဖိတ်စည်းရဖို့ဒီလိုကြားကနေဒီနိုင်ဆောင်ရွက်ပြီးတာရေးအလုံးအစီအစီလို့သူက
အသင်းတော်တာဝန်ရှိသူတဦးဖြစ်တဲ့ဆရာသောမတ်ပါရှင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါ။ဒါအပြင်ထိုင်းနိုင်ငံလက်ကျွန်းလူတက်မှုနဲ့တည်တံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းရှင်နေများကောင်စီကနေထိုင်းဗဟိုတရားရုံးချုပ်ကိုဒီကနေ့ပဲတင်လိုက်တဲ့သတင်းနဲ့အမေရိကန်လူငယ်တွေကြားမှာဗောလုံးကစားနေရေးပန်းစားလာနေတဲ့အတွေ့2026ကမ္ဘာ့ဗလာအင်ရှင်ဖြစ်ပူရဲကျင်းပနိုင်ရေးအမေရိကန်ကကြိုးပမ်းလိုက်တဲ့သတင်းတွေကိုမကြခင်စတိုက်တင်များတောင်းဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုမှတ်သိရင်ထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်။
မလက်ကရေလက်ကျန်းအနီးစင်ကာပူနိုင်ငံရဲ့အရှေ့ပိုင်းမှာအမေရိကန်ရေတပ်ဖြတ်တင်းမော USS John S. McCain နဲ့ကုန်တင်တင်းမော်တစ်စင်းတို့တိုက်မိခဲ့ပြီးတဲ့နောက်အမေရိကန်ရေတပ်သား10ဦးပျောက်ဆုံးနေပြီး9ဦးထိခိုက်ဒဏ်ရာရရှိတဲ့အကြောင်းထုတ်ပြန်ထားပါတယ်။အမေရိကန်ရေတပ်ဖြတ်တင်းမော်နဲ့ Liberia အလန်တင်တင်းမော် Elnick MC တို့ဒေသစံတော်ချိန်မနက်ပိုင်း 6:00 မိနစ်20လောက်မှာတိုက်မိခဲ့တာလို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့အစောပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်။အမေရိကန်ရေတပ်ရဲ့ USS John S. McCain ဖြတ်တင်းဘော့ကပုံမှန်ဆောင်ရွက်နေကြဖြစ်တဲ့စင်ကာပူစစ်ကမ်းကိုစိုက်ကပ်ဖို့ဥတီခုံမောင်းချိန်မှာအခုလိုတိုက်မိခဲ့တာပါ။ဖြတ်တင်းဘော့ကပျက်စီးသွားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့စင်ကာပူစစ်ကမ်းကိုတော့ဥတီခုံမောင်းနိုင်ခဲ့ပါတယ်။အမေရိကန်ဖြတ်တင်းမော့နဲ့တိုက်မိတဲ့ Elnick ကုန်တင်တင်မော့လည်းပျက်စီးခဲ့ပေမဲ့တင်မော့သားတွေတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့စင်ကာပူပင်လယ်ရေကြောင်းနယ်စိတ်ကမ်းအာဏာပိုင်အဖွဲ့ကပြောပါတယ်။အမေရိကန်ဖြတ်တင်မော့ကဒဏ်ရာရခဲ့သူရေတပ်သားတွေကိုတော့ကုသမှုပေးဖို့လိုအပ်နေတယ်လို့အမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကပြောထားပါတယ်။စင်ကာပူရေတပ်နယ်ကမ်းခြေဆောင်တပ်တို့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာကူညီဆောင်ရွက်နေပါတယ်။USS McCain ကရေတပ်သားတွေအတွက်ဆုတောင်းမြတ်တာပို့တာပါကြောင်းအမေရိကန်သမ္မတ Donald Trump က Twitter မှာရေးသားဆုတောင်းထားပါတယ်။အခုကိစ္စဟာဆိုရင်နှစ်လတာကာလအတွင်းအမေရိကန်ရေတပ်အမှတ်ခွန်တပ်ဖွဲ့ကတင်မော့တွေရဲ့ပစိဖိတ်သမုဒ္ဒရာအတွင်းဒုတိယမြောက်မတော်တဆမှုဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကလည်းဂျပန်ကမ်းလွန်ပင်လယ်ပြင်မှာအမေရိကန်ရေတပ်ရဲ့ USS Fitzgerald နဲ့ကုန်တင်တင်မော့ကြီးတစ်စင်းတို့တိုက်မိခဲ့ပြီးအမေရိကန်ရေတပ်သား9ဦးသေဆုံးခဲ့ရပါတယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ဟာအာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မဟာဗျူဟာကိုတနင်္လာနေ့မှညမှာပြောကြားမယ့်မိန့်ခွန်းအတွင်းခြားပြပြောဆိုသွားမှာဖြစ်ပါတယ်။သမ္မတထရမ့်ဟာဝါရှင်တန်မြို့အပြင်ဘက်ကဖို့တ်မိုင်ယာစစ်အခြေစိုက်ခန်းကနေတနင်္လာနေ့ည9:00မှာမိန့်ခွန်းပြောကြားသွားမှာဖြစ်တယ်လို့အင်ဗီဒိုရဲ့ကြေညာချက်မှာပြောထားပါတယ်။သမ္မတထရမ့်ဟာအာဖဂန်နိုင်ငံနဲ့ပတ်သက်တဲ့မဟာဗျူဟာအစ်စ်ကိုချမှတ်ခဲ့တယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျိမ်းစ်မက်ဒစ်ကတနင်္ဂနွေနေ့ကပြောကြားခဲ့ပေမဲ့အသေးစိတ်တော့ပြောဆိုသွားခဲ့ခြင်းမရှိပါဘူး။ဒီမဟာဗျူဟာကအာဖဂန်နစ္စတန်နိုင်ငံတစ်ခုတည်းသာမကတောင်အာရှမဟာဗျူဟာတစ်ခုလုံးဖြစ်တယ်လို့ကာကွယ်ဝင်ကြီးမက်ဒစ်ကပြောပါရယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့သူတို့ရဲ့တာဝန်တွေကိုဆက်လက်လှုပ်ဆောင်သွားဖို့မျှော်လင့်ထားတယ်လို့အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးဂျွန်နီကောဆန်ကအရေးမွေပြောကြားခဲ့ပါရယ်။ကျွန်တော်တို့အနေနဲ့ခမရုံးနဲ့အတူရှိသွားမှာပါရှိသွားလိမ့်မှာဖြစ်တယ်လို့တနင်္ဂနွေနေ့ကပြုလုပ်တဲ့အာဖဂန်ကြီးတပ်ရဲ့အထူးစစ်စင်ရေးတပ်စတင်တဲ့အခမ်းအနားမှာသူကပြောကြားခဲ့ပါရယ်။သမ္မတထရမ့်ရဲ့မူဝါဒတွေဟာလုံးဝပြောင်းလဲသွားတာမျိုးဒါမှမဟုတ်အမေရိကန်တပ်ဖွဲ့အစားကန်ထရိုက်တာတွေကိုပို့ပြီးတော့အသုံးပြုတယ်ဆိုတဲ့စဉ်းစားချက်မျိုးတွေကနေတိတိကျကျကွဲလွဲသွားလိမ့်မယ်လို့သူမထင်ကြောင်း Wilson Center ရဲ့တောင်အားရှာရေးရာအကြီးတန်းသုတေသီ Michael Kugelman ကပြောဗီဒီယိုကိုပြောပါတယ်ခင်ဗျာ
အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆက်ရက်ကြပူရယ်စည်ရေးလေ့ကျင့်မှုကြီးကိုဒီကနေ့တနင်္လာနေ့မှာစတင်ပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ကလည်းဆိုင်ရင်တော့တပ်ဖွဲ့ဝင်အစီအတွက်ရောလက်နက်ကိရိယာတွေကိုပါရှော့ချထားပါတယ်။ American and Tankuria Nessin, we had the time, my pillow there, Buddha, see ye, Little Mugaro. Yakuria Becca, Dekai, Lana, and Jirigo, Computer, and Panditabi. Dichinigo, below, don't be unkind to Mele, so they are poor. See ye, Siman, can you chamabi, Buba, see ye, Sessin, ye go, JJ, Pembian, Legion, Apsibari. Tankuria, Tapoin, Hadown, to American Tapoin, Tatown, Conatow, Naya, Bowin, Legion, Mare. Bigger and Nitongaro, American Tapoin, Natanque, Bowin, Legion, get Apsibari. Say yes, I ya, sending she is a year to a coolo, cookan, cargo yes, I ya. Lady Moody, Lua Delo, Sipper, Consamiga, late up your su jabare. Tabimele, American Pioneer, Guan de Dago, Pima Tabo Yade, Tongi, Santa Mujau. American and Yaku Yaja, Yatana, Tetome, Chini, Timajagging up, she kept me now. A coolo, say ye, Lady Mujam, Tita Dreamer, Dima Moody, Bosu, Lana, and Jay, Bosu, ye Moody, Le, Shini Bare. American at Tankuria Pura see a legion Muriha, Jujo would to a son legion Alu Pioso be. Nyakuria Becca sent a side Ganka party. Tankuria Tamra Munje Ingaro. Pura see a legion Muga, Kugan Kagoye at Trepsi be. Korea Johnson Martima Moody, Dulabu, Yuebulo, Tigani Piovare. Tiona Rasharugale, Ti Pura see a legion Murigo, Sangambo. Now Nyakuria Becca, don't you win a nuclear Santa Darigo, Yapo Pioso Tavareche?
Spain and Barcelona, you ma, bigger each other, Riniga, Lusatana, the Sunga, Taikai Mutuan, Lu Teu Gane, when I did to her, then a son and a year. Morku Nanga, after Delos, Spain, Anna Baniga, you saw Tabido, Eluha, Jampa Taikai Muma, Pawan, to San Urega, Guchenti, now so, Pabi Lomiani, to Pibi, Lailan Panzini, Delos, Spain, Anna Baniga, Piovare, Jada Riniga, Lu Teu Gane, when I moved to a Gamone to her, Eunice, Abuya, Cot Pides Rago, Chella, Alunga, Nyambiani, Delo, Catalan Pide, when G. Yakim Fonga, Catalunya Radio Go Piovare. Did I kind move to my Ludia Jolet and Yadoga Pibare? Abuya Kor has Spain and Masini La Machiula Suragura to do Mati Ulu, Anna Baniga Piovare. Spain Yeta forgot Anya Sidu, Leugo, Pandi Tabio, Janet Durigaro, Yega, Pika Pandi Mood, 20 Songetlo. The two lady Dai Kaimu Matang at the Yaka ain't Ama Pauque Mood, 20 Songdogera Pibare. Tanya Pedu Domimia has Spain, Shimia Pine Ripo, Mune, Padanibio, Anna Baniga, Dimugo, Diga Tabido. ဆုံးဆန်းစစ်ဆေးနေတာဖြစ်ပါတယ်အခါနာမျိုးကအင်တိုင်မှာလဲဂတ်အိုတရား20ကိုတွေ့ရှိခဲ့ပြီးတော့အဲ့အင်ဟာဂျာဇဘေးနေ့ကတိုက်ခိုက်မှုကိုလုပ်တယ်လို့တန်ရရှိသူတွေရဲ့ဘုံလုံးတဲ့နေရာလို့ယူဆတာကြောင့်စပိန်ယူဆဂျောင်းစပိန်ရဲ့တပ်ဖွဲ့ကတနင်္ဂနွေနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဘာစလိုနာမျိုးမှာတိုက်ခိုက်မှုတစ်ခုဒါမှမဟုတ်တစ်ခုထက်ပိုပြီးလု
UAE ရဲ့အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ19kHz 16669လိုင်းဒိုမီတာ25kHz 11965လိုင်းဒိုမီတာ21kHz 12965လိုင်းဒိုမီတာ26kHz 12969လိုင်းဒိုမီတာ29kHz 12969လိုင်းဒိုမီတာ25kHz 12969လိုင်းဒိုမီတာ26kHz 12969လိုင်းဒိုမီတာ29kHz 12969လိုင်းဒိုမီတာ26kHz 12969လိုင်းဒိုမီတာ29kHz 12969လိုင်းဒိုမီတာ26kHz 12969လိုင်းဒိုမီတာ29kHz 12969လိုင်းဒိုမီတာ26kHz 12969လိုင်းဒိုမီတာ29kHz 12969လိုင်းဒိ
ဒီဦးမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်။ထိုင်းနိုင်ငံလက်ကျွန်းအပန်းဖြေစခန်းမှာဗြိတိရှလူငယ်နှစ်ဦးတပ်ဖြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီးတည်ရန်ပေးကမ်းထားတဲ့မြန်မာအမျိုးသားနှစ်ဦးရဲ့နောက်ဆုံးအကြိမ်အယူခံကိုဒီကနေ့ဩဂုတ်လ21ရက်နေ့မှာအယူခံတရားရုံးကိုတင်သွင်းခဲ့ပါတယ်။2014ခုနှစ်တုန်းကထိုင်းနိုင်ငံကိုတွားရောက်လဲပတ်တဲ့အသက်23နှစ်အရွယ်ဟာနာဝစ်ထရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့လက်ကျွန်းမှာအသက်ခံခဲ့ရတာဖြစ်ပါတယ်။ကမ္ဘာလက်ခီးသွားတွေတွားရောက်လဲပတ်လိရှိတဲ့ကျွန်းပေါ်မှာအသက်ခံခဲ့ရတဲ့ဖြစ်ရကြောင်းကမ္ဘာတဝန်းတုံ့နှုတ်ခြောက်ခြားခဲ့ပါတယ်။သူတို့နှစ်ဦးသက်ပြတ်ခံရတဲ့အမှုနဲ့ပတ်သက်ပြီးတည်တံပေးခံထားတဲ့ရွှေပြောင်းမြန်မာအလုပ်သမားဇော်ဝင်းနဲ့ဝင်းစော်ထွန်းတို့ရဲ့အယူခံကိုပြီးခဲ့တဲ့မတ်လ၁ရက်နေ့ကပဲချခံခဲ့ရတာဖြစ်ပါတယ်။ဒီလူသားမှုကိုသူတို့နှစ်ဦးကကျူးလွန်နေဆိုပြီးတော့ကော်စမွေတရားရုံးက2015ခုနှစ်ဒီဇင်ဘာလမှာပြစ်ဒဏ်ချမှတ်ခဲ့ပါတယ်။ဇော်ဝင်းနဲ့ဝင်းစော်ထွန်းတို့နှစ်ယောက်ရဲ့ရှင်းနေကတော့အခုတင်သွင်းတဲ့အယူခံကိုထိုင်းနိုင်ငံအယူခံတရားရုံးကဘလို့ဆုံးဖြတ်မလဲဆိုတာတည်တည်ကြာကြာမသိရပေမဲ့လို့သူတို့ရဲ့အခွင့်အရေးကိုအပြည့်အဝသုံးကျင်တယ်လို့ပြောဆိုထားပါတယ်ရှင်။
2014ခုနှစ်ကထီးထီးလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူသုံးဦးကိုထောင်ဒဏ်ချမှတ်လိုက်တာကိုကန့်ကွက်တဲ့အနေနဲ့ဟောင်ကောင်မှာတနင်္ဂနွေနေ့ကလူထောင်ပေါင်းများစွာကြီးတဲ့ဆန္ဒပြခဲ့ကြပါတယ်။ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးတွေလှုပ်ဖို့လာပေါင်းများစွာတောင်းဆိုခဲ့တဲ့ဒီထီးထီးလှုပ်ရှားမှုအတွင်းမှာဦးဆောင်ပါဝင်ခဲ့မှုနဲ့အသက်20အရွယ်ဂျော်ရှွာဝေါင်း24နှစ်အရွယ်နေသန်လောင်းနဲ့28နှစ်အရွယ်အဲလက်စ်ချောက်တို့ကို ကြာသပတေးနေ့ကထောင်နဲ့6လကနေ7လအထိချမှတ်ခဲ့တာဖြစ်ပါတယ်။သူတို့ကိုအခုလိုပြစ်ဒဏ်နဲ့ချမှတ်လိုက်တဲ့အတွက်လူခွင့်ရေးအဖွဲ့အစည်းနဲ့တက်ကြွလုံရှားသူတွေအကြီးအကျယ်ဒေါသထွက်ခဲ့ကြပြီးတော့အဲ့ဒီပြစ်ဒဏ်ကိုကန့်ကွက်တဲ့အနေနဲ့မနေ့တနင်္ဂနွေနေ့ကတော့ဝန်ချိုင်းခရိုင်ကနေအမြင့်ဆုံးအယူခံတရားရုံးအထိကိုဟောင်ကောင်ပြည်သူတွေနဲ့အတူဆန္ဒချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုလူဘယ်လောက်ပါဝင်ခဲ့တယ်ဆိုတာကိုဦးဆောင်စီစဉ်သူတွေဘက်ကမပြောခဲ့ပေမဲ့အများဆုံး 12,000 လောက်ထိရှိခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကပြောပါတယ်။ဒါကြောင့်2014ထိလှုပ်ရှားမှုပြီးတဲ့နောက်ပိုင်းကစပြီးတော့ဒါဟာလူအများဆုံးဆန္ဒပြတဲ့ဆန္ဒပြပွဲဖြစ်ပါတယ်။2014ခုနှစ်မှာဟောင်ကောင်မှာဒီမိုကရေစီအပြည့်အဝဖော်ဆောင်မှုတောင်းဆိုတဲ့ဒီထိလှုပ်ရှားမှုအတွင်းမှာကျောင်းသားထောင်ပေါင်းများစွာလမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။ပြည်내နိုင်ငံစိတ်ကမ်းမြို့မာစင်းမှာဒီကနေ့တနင်္လာနေ့ဘတ်စကားမှတ်တမ်းကခီးတယ်များစောင့်ဆိုင်းရနေရာကိုဘင်ကားတစ်စီးနဲ့ဝင်တိုက်ခဲ့တာကြောင့်အမျိုးသမီးတဦးသေဆုံးခဲ့ရပြီးရည်ရွယ်ချက်ရှိရှိဝင်တိုက်ခဲ့သလားဆိုတာကိုရဲအဖွဲ့ကစုံစမ်းနေပါတယ်။ဝင်တိုက်ခဲ့တဲ့ကားကဒီမတိုင်ငယ်အစောပိုင်းမှာလည်းအနည်းအနာကကမှတ်တမ်းကခီးတယ်တွေနားခိုရနေရာကိုဝင်တိုက်ခဲ့တဲ့အကြောင်းပြင်းထန်သတင်းမီဒီယာတွေကဖော်ပြပါတယ်။ကမောင်းသူကတော့အဲ့ဒီနေရာမှာပဲဖမ်းဆီးလိုက်ပြီလို့လည်းဖော်ပြကြပါတယ်။ဒီကိစ္စမှာဘာရည်ရွယ်ချက်တွေရှိနေတယ်လဲဆိုတာမသိရသေးဘူးလို့လည်းရဲသတင်းရှင်းမြစ်က Writers ကိုပြောဆိုထားပါတယ်ရှင်
။ဒီကနေ့ August 21ရက်နေ့ဟာနှစ်ပေါင်း99နှစ်အတွင်း American ပြည်ထောင်စုတဝန်းကနေရာတော်များများမှာကျုံနောက်ကျုံငယ်နေအပြည့်ကျက်တာကိုတွေ့မြင်ကြရမှာဖြစ်ပါတယ်။နေအပြည့်ကျက်တာကိုကောင်းကောင်းတွေ့မြင်ကြမယ်နေရာတွေစီကိုမနေ့တနင်္ဂနွေနေ့ကစပြီးတော့လူတွေအများပြားတော့ရောက်ကြပြီးတော့တဲခုကန်ဈေးနှုန်းတွေလည်းတက်ကုန်ပါတယ်။နေကြတာကိုကြည့်ဖို့အထူးပြုလုပ်ထားတဲ့မြန်မာနေကိုမြောက်ဝီတာမှာမလုံမလောက်ဖြစ်ခဲ့တဲ့အတွက်လူအများပြားကအင်တာနက်အွန်လိုင်းပေါ်ကနေဝယ်ယူတဲ့အထိဖြစ်ခဲ့ပါတယ်။အမေရိကန်ရောက်ဖတ်ချန်ဒေတာတစ်ခုလုံးနေပြည့်ကျက်မှာဖြစ်ပြီးတော့ဒေတာစံတော်ချိန်နေ့လယ်12နာရီမှာစတင်မှာဖြစ်တယ်လို့အမေရိကန်အာကာသအေဂျင်စီအဖွဲ့ NASA ကပြောပါတယ်။ပြည်နယ်ပေါင်း14ပြည်နယ်မှာအမောင်းလူဖုံးလွှမ်းမှုအနည်းဆုံး2မိနစ်အထိကြုံကြရမှာဖြစ်တယ်လို့လည်းပြောပါတယ်။နေအပြည့်အကျက်တာကိုအကြမ်းဆုံးကြုံရမယ့်နေရာကတော့ကန်တက်ကီပြည်နယ် Hopkinsville မြို့မှာဖြစ်ပြီးတော့ဒေသစံတော်ချိန်နေ့လယ်တနာ24မိနစ်မှာစတင်ပြီးတော့9မိနစ်အထိကြာမြင့်မှာဖြစ်ပါတယ်။ဒီကနေ့နေအပြည့်အကျက်တာနဲ့နေတဝက်ကျက်တာကိုကြုံတွေ့ကြရမယ့်နေရာဒေသတွေကတော့အမေရိကတိုက်အလဲဘဟုနေရာမြောက်အမေရိကနဲ့တောင်အမေရိကနေရာတွေမှာရှိတဲ့သူတွေဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမတင်ငေးထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ barmis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်မြန်မာတပ်မတော်နဲ့ KNU ကချင်လွတ်လပ်ရေးအဖွဲ့တို့စီးရေးပဋိပက္ခဖြစ်ပွားရာကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီးမြို့ကဘာသာရေးအသင်းမှတင်းရှောင်နေကြတဲ့ကဆုံရွာသားတထောင်ကျော်ကိုမနက်ဖြန်မှနေရပြန်ပို့ပေးဖို့စီစဉ်နေပါတယ်။ဒေသခံတွေငြိမ်းချမ်းစွာနေထိုင်နိုင်ရေးအတွက်ကချင်ငြိမ်းချမ်းရေးအဖွဲ့အနေနဲ့အစိုးရနဲ့ KNU အကြားဝင်ရောက်ညှိနှိုင်းဖို့လှုံ့ဆော်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်နမ်တီးခရိယံတင်းတော်တွေမှာတင်းချောင်နေရတဲ့ကဆုတ်ကြီးရွာသားတထောင်ကျော်ဟာမနေ့ဖာမှာနေရပြန်ဖို့စီစဉ်နေစေလို့အတင်းတော်တာဝန်ရှိသူတို့ဖြစ်တဲ့ဆရာတော်မကပြောပါတယ
်မနေ့ဖန်ပြန်ဖို့တော့လုပ်ထားတဲ့ရွာပြန်နေဖို့အရေးကြီးတယ်ဆိုမှဒီ PCG အဖွဲ့ကမြတ်ဆက်တော့အစိုးရစစ်သားရဲ့ CIA ကျေအော်ပေးစီရင်ကိုဒီလိုချားကနေဒီနိုင်ဆောင်ရိုက်ပေးတာကြီးအလုံးအစီအပြေလို့သူကပြန်ဖို့အတွက်လုပ်နေကြတာပါ။အခုကျွန်တော်တို့ကားစီစီနေတာပဲရှိတယ်မနေ့ကန်သွားဖို့အတွက်အလုံးဒီနေ့တစ်ချောင်းကျော်ဒီမှာအခုဒီများဖုန်ချီအော်ကနေအလူရှင်တွေကနေလာလူထားတဲ့ပစ္စည်းတွေရောဆိုရင်ကျွန်တော်တို့ကားအစီးတရာလောက်တော့အစီအပြေနေချင်းနေ
ပြီးကြတဲ့ဩဂုတ်လ17ရက်နေ့တုန်းက KIA တိုင်းရင်းစစ်တပ်ထိန်းချုပ်မှုအောက်မှာရှိနေတဲ့ကဆုတ်ရွာသွင်းကိုတပ်မတော်ဘက်ကဝင်ရောက်ပစ်ခတ်တိုက်ခိုက်မှုကြောင့်နမ်မတိခရိယာတင်းတော်နဲ့ကက်သလစ်ကျောင်းတွေမှာဆစ်ဆောင်လာကြတာဒီကနေ့ပါဆိုဆယ်ရက်ပြည့်ခဲ့ပြီဖြစ်ပါတယ်အခုလိုဆစ်ဆောင်ရွာသားတွေနေရက်ကိုအေးချမ်းစွာပြန်နိုင်ရေးနဲ့ရှေ့ဆက်နေထိုင်ရေးအတွက်ကချင်ငင်းချမ်းရေးအဖွဲ့အနေနဲ့အစိုးရနဲ့ KIA ကြားညှိနှိုင်းသွားမယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးလမိုင်ကွန်ကြာကပြောပါတယ်
ကျွန်တော်တို့လုံးဝဖက်ကိုကျွန်တော်ညှိနှိုင်းနေဖြစ်တယ်။ကေဝဖက်ဒီ level သူတိုင်းနေလာနေပြီးတော့မှာဆရာတော်တက်နေဆုံးဆောင်ကျင်းပြီးတော့မှာဟောလာကျွန်တော်တို့လည်းသူညှိနှိုင်းဖို့တက်ကြည့်လို့ရှိတယ်ဗျ။အဲနောက်ပြီးဒီဘက်ကလည်းအစိုးရဖက်ဒီ level သူရွာသားတွေရှိတဲ့နေရာမှာအကြောင်းနေနေနဲ့မတွားရောက်ဖို့အတွက်ပေါ့လေအဲ့ဒါလည်းကျွန်တော်တို့ဆက်လက်ပြီးတော့မှာရှင်းပြနေအစိုးရနဲ့ပတ်သက်ပြန်ညှိနှိုင်းဆွေးနွေးပြတော့ရှိတယ်ဗျ။
ဆစ်ဘေးရှောင်တွင်နေတဲ့ဒေတာရင်းကိုအေးချမ်းစွာပြန်နိုင်ပြီဆိုပေမဲ့
ကျွန်တော်တို့အနေနဲ့ကကျွန်တော်တို့မြန်မာရဲ့ယူဝါမှာတော့ပိုပြီးငင်းချမ်းတဲ့ယူဝါဖြစ်ခဲ့ချင်တယ်ဗောငင်းချမ်းရဲ့လူချင်းတဲ့လူချင်းနဲ့ကျွန်တော်တို့ကယူဝါပြန်ဆစ်ဆောင်ယူဝါသားတွေရဲ့ဘေးကင်းလုံခြုံမှုအတွက်ကချင်ပါရာရေးတင်းတော်ခေါင်းဆောင်တွေကချင်ငင်းချမ်းရေးကျိုးဆောင်ဖွဲ့တွေကနေကချင်ပြည်နယ်အစိုးရပါဝင်တပ်မတော်နဲ့ဆက်လက်ညှိနှိုင်းသွားမှာဖြစ်ပါတယ် လက်ရှိမှာဆစ်ဆောင်ရွာသားတွေကိုကူညီပေးဖို့ဖက်ကကရှင်လူမှုဖွံ့ဖြိုးရေးဖွဲ့ကပစ္စည်းတင်ဆောင်လာတဲ့ကားတွေကိုကာမန်ကိတ်မှာတပ်မတော်ဘက်ကနေပြီးခဲ့တဲ့ဂျာရာပရင်းနေ့မှာတားဆီးခဲ့ပါတယ်။လက်ရှိသင်းတင်းထားတဲ့ကားလေးစီးကိုပြန်လည်ပေးအပ်ဖို့ကချင်ပြည်နယ်အစိုးရကိုတောင်းဆိုသွားမှာဖြစ်သလိုဆစ်ဆောင်တွေအတွက်ကားလေးစီးစာပစ္စည်းတွေကိုနံပါတ်၁ဆစ်ဆောင်စခန်းကိုပေးအပ်
ဒီကျွန်တော်တို့ကလည်းအခုနမတိမှာပဲပေါ့လေလက်ရှိကချင်းပြည်နယ်အတွင်းမှာမြန်မာသားမတော်နဲ့ကချင်လူလာရေးဖွဲ့တို့ကြားစည်ရေးသိမ်းမှနေဆဲချင်းနေမှာဖြစ်နေတယ်လို့ ကျန်ဦးဘက်ကလည်းမိုးကောင်းကြီးကြီးနာတနိုင်းလမ်းကြောင်းပေါ်မှာရှိတဲ့ကျန်ရီတိုင်းစစ်စစ်ထင်းချုံနေမြေတွင်းကနန်းခမ်းချမ်းယိုးတို့ရှောင်းမှခမုတ်ချောင်းဖော်ကြံကုန်းစီဖော်ကြံကုန်းမှနမ်းမတိချောင်းရှန်ခါချောင်းပြားမိုင်စော်ခဲပြီတောင်တောင်စီလက်ဆောက်ချောင်းဂျီတောင်ချောင်းဝရောင်တောင်သာယူရန်ကြောင်တော့ရှာလန်ခဲဖုံးအင်ချောင်းစီနေမြေကိုသွာလာခွေးနဲ့တိခုတ်တန်းကားရှာဖွေဖွေးကိုဩဂုတ်လ၁၈ ဖြစ်ပြီးအန်စီအပြည့်ရစာချုပ်ကိုလက်မှတ်ရေးဆိုးနိုင်ခြင်းမရှိသေးပါဘူး
စစ်ဘေးဒုက္ခသည်တွေအတွက်အကူအညီတွေတက်လာတဲ့ကချင်လူမှုဖွံ့ဖြိုးရေးအဖွဲ့ကကားတွေတားမြစ်အရေးယူခံရတာနဲ့ပတ်သက်လို့တော့တမရဲကာကွယ်ရေးဦးစီးချုပ်ရုံးကနေအခုညနေပိုင်းမှာပဲကြေညာချက်ထုတ်ပါတယ်။ဖန်စီခံထားရတဲ့ကားတွေထက်ကလေဆင်းဟာတရားမဝင်လှိုင်စင်မဲ့ယင်ဖြစ်ပြီးအဲ့ဒီဘက်ကအထောက်ပံ့အကူအညီတွေကိုအစားထိုးမော်တော်ယာဉ်တွေနဲ့တည်ဆောင်ဖို့စီစဉ်ပေးတာကိုလက်မခံခဲ ကိုမြို့နယ်အထွေထွေအုပ်ချုပ်ရေးအဖွဲ့နဲ့တပ်မတော်တို့ပူရဲစစ်ဆေးရမှာမော်တော်ယာဉ်လေးစင်းဟာလိုင်စင်းမဲ့ဖြစ်နေတာကိုစစ်ဆေးတွေ့ခဲ့တာလို့ဆိုပါတယ်။ဒီကိစ္စကိုဥရီနဲ့အညီအရေးယူဆောင်ရွက်မှာဖြစ်ပြီးထောက်ပံ့ရေးပစ္စည်းတွေကတော့ကချင်ပြည်နယ်အစိုးရအစီအစဉ်နဲ့ဆက်လက်ပို့ဆောင်နိုင်ဖို့စီမံဆောင်ရွက်နေတယ်လို့တပ်မတော်ကကွယ်ရေးဦးစုချုပ်ရုံးကသူ့ရဲ့တရားဝင် Facebook စာမျက်နှာမှာဖော်ပြထားပါတယ်။အခုတော့လက်ကျွန်းလှူဒါန်းမှုသတင်းနောက်ဆုံးအခြေအနေကိုတင်ပြပါမယ်ရှင်။British လုပ်ငန်းတော်ဦးဖြစ်တဲ့ Hannah Whitridge နဲ့ David Miller တို့တပ်ဖြတ်မှုနဲ့တည်တံပေးခံရတဲ့မြန်မာရွှေပြောင်းလုပ်ငန်းတော်ဦးရဲ့နောက်ဆုံးအယူခံကိုထိုင်းရှင်နေညာကောင်စီကနေထိုင်းဘဟုတရားရုံးချုပ်ကိုဩဂုတ်လ23ရက်နေ့မှာတင်လိုက်ပါတယ်။တည်တံပြစ်ဒဏ်ချခံထားရတဲ့မြန်မာလူငယ်တော်ဦးရဲ့အမှုအတွေ့တရားရုံးတွေမှာတက်တေထွက်ဆိုပေးမဲ့သူတွေကိုမြန်မာတန်ယုံလက်ကျွန်းထူးဆောင်စံစစ်စီရေးကော်မတီကတာဝန်ယူမှုတိတ်မရှိတဲ့အတွက်ဒီအမှုကအား내ချက်တွေနဲ့အဆုံးသတ်သွားမှာကိုလက်ကျွန်းအရေးဆောင်ရနေသူတွေကဆိုရင်းနေကြပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင်တည်ထောင်မအေးမာကတည်င်းပေးပို့ထားပါရရှင်
။ဗီရိရှားလူငယ်နှုတ်ဦးတက်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတန်းမှုနဲ့ပတ်သက်လို့တည်တံပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်နှုတ်ဦးရဲ့အယူခံကိုမလတရနေ့ကပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုခင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့တင်များကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးကော့စမွေတရားရုံးကနေတဆင့်ထိုင်းဘဟုတရားရုံးချုပ်ကိုအယူခံတင်ပြခဲ့ကြောင်းမြန်မာတန်ယုံလက်ကျွန်းအထူးစုံစမ်းစစ်ဆေးရေးကော်မတီမှစုံစမ်းရေးမှူးဖြစ်တာဝန်ယူခဲ့တဲ့ဦးကျော်တောင်းကပြောပြပါတယ်
။ထိုင်းရှင်းနေများကောင်စီကတစ်ဆိုတဲ့ရှင်းနေမျိုးသမီးနဲ့ FPD ကချီဆိုတဲ့ရှင်းနေမျိုးသမီးပေါင်း2ယောက်တို့ကဒီနေ့မနေ့9နိုင်ခွဲမှာမူလတရားရုံးဖြစ်တဲ့ကော့စမွေတရားရုံးကအယူခံတရားရုံးကိုနောက်ဆုံးအနေနဲ့ပို့ခဲ့တယ်။ဒီနေ့လျှောက်လေးရဲ့စုစုပေါင်းကဆံမျက်နှာ300နဲ့တစ်ချိန်နဲ့ကိုမျက်နှာပါတယ်။
သူတို့တာဝန်ယူနေစဉ်ကာလအတွင်းမှာတက်တည်လုပ်ပေးမဲ့မြန်မာနိုင်ငံသားတွေအတွက်လုံခြုံရေးနဲ့အာမခံချက်တွေကိုလုံမပေးနိုင်တာတွေကြောင့်အဓိကတက်တည်ကိုလက်လွတ်ခဲ့ရတယ်လို့လည်းဆိုပါရယ
်မြန်မာတိုင်းရုံးအထူးစုံစမ်းရေးကော်မတီထက်ကရင်းမြစ်တက်တည်တွေရဲ့စာဝတ်နေရေးလုံခြုံရေးအတွက်ပေးနိုင်မလားလို့မေးတဲ့အမေကိုကျွန်တော်တို့ဘက်ကအဖြေတင်းမပေးနိုင်ခဲ့ဘူးသူတို့ရဲ့လုံခြုံရေးကိုလည်းမပေးနိုင်ခဲ့သလိုသမီးစားလောက်ပြအလောက်အကန့်တစ်ခုကိုလည်းပဲပတ်ဖြတ်ပြေးခဲ့ရဘူးအဲ့ဒါနံပါတ်1နဲ့ပြကောင်းတယ်ဒေးတင်နဲ့အနာရော အတက်ခဲလေလူမျိုးထက်သွားတာကိုပြိလိုက်တဲ့မြင်လိုက်တဲ့အဲ့ဒီဟိုတယ်ကအလုံးသမားတရားဟာစကိုင်းကဖြစ်တယ်အဲ့ဒီစကိုင်းကအလုံးသမားတယောက်နောက်ကိုကျွန်တော်လိုက်မယ်ဒါဖြင့်ပြဿနာဖြစ်တဲ့နေ့ကလူတပ်ပြီးတော့တက်လာတဲ့လူတွေကိုမြင်သွားတယ်ရခိုင်ပြည်နယ်ပုံနာကျုံမျိုးတွေကအလုံးသမားနှစ်ယောက်ကိုကျွန်တော်နောက်ကိုလိုက်မယ်ဒီကောင်လေးတွေမိမိတိတ်ကလေးကျွန်တော်သိချပြီလို့ကျွန်တော်လိုက် ကျွန်တော်လိုက်ခွင့်မပေးခဲ့တဲ့အတွက်ကျွန်တော်အဲ့ဒီတကိုင်းတဲ့တွေနဲ့ရခိုင်ဘက်ကအတိတ်တန်သွားတယ်ရေးပြတဲ့တွေကိုကျွန်တော်မရလဲခေတ္တဒီကေမတွေကအချက်နဲ့တွေကိုထိုင်းချောင်းလေးနဲ့ထိုင်းပလေးတွေတောင်းလို့ငါးကျင်တိုင်းနဲ့ဖွင့်ပေးခဲ့တဲ့ကောင်းလေးကဒီဟာနဲ့ဖုံးမယ်မို့ဒီမှာဖွက်လာတယ်အဲ့ဒီကောင်းလေးကဆယ်တန်းအောင်ပြီးသားဒီကောင်းလေးကိုကျွန်တော်တို့သူ့အဖက်ကအခုရ
ลุงเนี่ยหนูด้วยลุงเหมียวนายยิ้มเหมียวเล่นท่าเลยลูกเจ้าบ่าเลยตีแรงไทยเจ้ามุมมายาหนุ่มยิ่งตีแรงเด็กเท่าทามไม่ชีเป็นเลยตีแรงบีลุงไม่ยาบ่ดีเอ็นเอมาดูเรื่องที่สารุอลูดีคุยเรื่องมาเลยคุยบ่งคุยนี้มาดามมายาไม่ชีด่าเราดีเอ็นเอซีซีเรื่องมาดีเอ็นเอซีซีผมซีซีนี่ยาบีบีสัญญาตัวคนดูเนี่ยมันยิ่งเจ็บมาไอ้ลูกตีน่าเรื่องสายก็เลยยุ่งหนอมา
แค่ยาดีเนี่ยเยอะสุดเลยจังเลยทุกการเลยสุดเลยเช็ดเดียวจีไม่คุยกูยิ้มว่าเคยลงว่าที่เขาลุ่มยาเลยผู้ชีพีโรสี่ยาดีมัวเลยลูกเป็นตัวลิมเลยแบบนั้นเป็นอะไรมาเนี่ยมาเสียเปล่าเลยแต่มาขมันจีลีเอาเราลูกกันนี่เลยก็ต่างฝันผิดจนเช็ดเลยจังมาเท่าสิลีกูเนี่ยเสียเปล่าละมาลูกตั้มหัวเชี่ยวไงละวะเท่าสิลีกูเนี่ยเสียเปล่าละก็ไม่มาหรอกลูกตั้มหัวเนี่ยเดียวเชื่อสุขนายอะไรเนี่ยมาลุงเงี้ยนะอู้กูจะเนี่ยเจ้า 给比南宽检讨嘛天天他把来先。
မြန်မာလူလည်းတမိုင်းဝင်ကျောင်းသားသမဂ္ဂအဆောက်အုံပြန်လည်ဆောက်လုပ်ရေးဟာလူလူကရွေးချယ်တဲ့ energy အစိုးရလက်ထက်မှာပိုပြီးတော့ကျေလောင်လာပါတယ်။ဖြစ်စည်းခံရတဲ့တက္ကသအဆောက်အုံမြေနေရာမှာသမဂ္ဂအဆောက်အုံဆောက်လုပ်ဖို့အတွက်ရောင်းတိုင်းအစိုးရကကြိုးပမ်းခဲ့တဲ့ပုံမှာဝေဖန်မှုတွေအကြီးအကျယ်ပေါ်ထွက်ခဲ့ပြီးတော့အခုတော့ဒီသမဂ္ဂမြေနေရာကိစ္စကိုသမဂ္ဂမျိုးဆက်တွေကြားမှာဆွေးနွေးတိုင်ပင်နေကြပါပြီ။တမိုင်းဝင်သမဂ္ဂမြေနေရာဟောင်းနဲ့ပတ်သက်လို့သရရှင်တွေရဲ့အမြင်ကရောဘယ်လိုရှိပါလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအဒီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမြများလူတွေ VOE ကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင် Daily Life အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာ VOE ကခေါ်ယူมาဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ Email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြများကြမယ့်သတင်းတွေကိုကြိုဆိုပါရခင်။
အင်္ဂါနေ့ညတရက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးချက်ပို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကလည်းတင်းလာနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်ဆက်ရအောင်ပါ။ American, Canada နဲ့ Mexico နိုင်ငံသုံးနိုင်ငံပေါင်းပြီးတော့2026ကမ္ဘာဖလားအင်ရှင်အဖြစ်ပူးတွဲကျင်းပခွင့်ရဖို့လျှောက်ထားလိုက်ပါတယ်။တကယ်လို့လက်ခံခဲ့မယ်ဆိုရင်တော့ဒါဟာကမ္ဘာဖလားကိုပထမဆုံးအကြိမ်သုံးနိုင်ငံပူးတွဲကျင်းပကြရမှာဖြစ်ပါတယ်။အထူးသဖြင့် American အမျိုးသမီးအသင်းကကမ္ဘာဖလားကိုအချိန်ကြီးအတော်များများနိုင်ထားတာကြောင့် American ကလူငယ်တွေကြားမှာဘောလုံးကရေပန်းစားလာနေတဲ့အတွက်အင်ရှင်ဖြစ်ခွင့်ရဖို့ American နိုင်ငံကကြိုးပမ်းလိုက်တာဖြစ်ပါတယ်။ Virginia လူငယ်ဘောလုံးပွဲကနေ VOA သတင်းထောက် Ben Sort Mohammadi သတင်းပေးပို့ထားတာကိုတော့ကိုရနိုင်ကပြောပြပေးထားပါတယ်ရှင်။ World
Cup The message American ကဘောလုံးကွင်းတွေမှာတော့ဘောလုံးကနေလူငယ်တွေနဲ့ပြည်နေပါတယ်။1994မှာကမ္ဘာဖလားကိုပထမဆုံးအကြိမ်အင်ရှင်လုပ်ပြီးကြတဲ့က American မှာဘောလုံးကိုလူတွေပိုကြိုက်လာကြတာပါယောက်ျားလေးမိန်းကလေးတော်များများလူငယ်ပွဲတွေအသင်းတွေမှာကစားကြပြီးတော့တချို့တွေလည်းတစ်ချိန်ချိန်မှာကြေးစားဘောလုံးသမားဖြစ်ဖို့မျှော်လင့်နေကြပါတယ်ဒီထဲမှာဗာဂျီးနီးယားပြည်နယ်ကအသက်17နှစ်အရွယ်ဒန်နစ်လည်းပါပြီးတော့သူကတော့9နှစ်သားကလေးကဘောလုံးကစားလာတာဖြစ်တယ်လို့ပြောပါတယ
် I like soccer because I feel it's more
ဘောလုံးကစားတာကြိုက်ပါတယ်ဘာလို့လဲဆိုတော့ဘောလုံးကပိုကြည့်လို့ကောင်းပြီးတော့တခြားအားကစားတွေထဲလည်းပိုမြင်ပါတယ်
ဒီမှာရှိတဲ့ကလေးအလုံးဘောလုံးကန်ကကြိုက်ပြီးနောက်၅နှစ်မှလည်းဘောလုံးစက်ကန်နေအောင်မှာပဲဖြစ်တယ်လို့တယောက်ကပြောပါတယ်။သူတို့ကစားနယ်ပတ်သက်ပြီးတော့နီးပြမိုက်ဒမ်စီကလည်းချိန်နဲ့နေပါတယ်။ You know in general you
soccer today ဒီမှာအဖြစ်တော့လူငယ်ဘောလုံးအခြေအနေကကောင်းပါတယ်။အကောင်းဆုံးအနေထားမှာရှိပါတယ်။လူငယ်ရဲ့စနစ်ခါတက်ဆက်လို့ရှိရင်အခုချိန်ကအမေရိကန်နိုင်ငံမှာကစားသမားကောင်းတွေအများကြီးပိုရှိလာတယ်လို့ထင်ပါတယ်။
American Muda Tenga, Waflago, Takama, Naimea Budulu, Tango, Nazaline, Shista Chakuni Jamal, Jama, Chizibuem, Ongeba, Dame Bigger says Unity, Dema, American, Tenha, Tota Lagabari, Dilo Tota Lara, Ha, Lungeri, Bolongo, Seven Zala, Jam Chidelo, Demsiga, Piovari.
Generally speaking, the status
of the South. You love your American Boloni Taga, Gaumari, Balulasuro, Nit Doja, Tanoru Gazadamari, from you to the on Lopido, Mankanes and Nitkugu, Donangelua.
So, American attended a Gabat champion, Pinine, single Yoni Villa, Diboma Dempsey, Pura Garo.
We're still a bit behind technically, but again,
Jenny moved by Maro, Tanoruga, Duva Rue, Diamet, and Hit and Hit, and Ru Tuta Lani Villa, Yopa Ponza, Dominago, Tunabu, Chuzani.
Eri Lungeri had a Tenge Maro, Chisa Club, Tenego, Yakao, Yona, and Yelu, Lunga Bolumpia, and manager Mark Lokega, Piobari.
And I think we'll have more success.
Champion people body lopo lose less or boma to got Bobio Lichimbo Lobio the Ujan Johnny Muri Bo Gong Long Lopo Lujan throw in a low pit on lonely the low then worry ma nine yaga to got your body.
Kuya 19 Piatora Bashin Chamaro Kuro a cool tone and been in a VO in Yamaba and Yanikin radio season PB Chimabe VO a Yomian Tanya season on Yanik Kunanaya and Kunanai Kwe T Diet Tolan Pita Omawa Isha set 7 Jurugani Panyu Chiju Nanyabarishin. အမေရိကန်ရေးတပ်အမှတ်ခွန်တပ်ဖွဲ့ကဒီကနေ့တနင်္လာနေ့စောပိုင်းမှာကြေညာချက်ထုတ်ပြောဆိုထားပါတယ်။အမေရိကန်ရေးတပ်ရဲ့ USS JOS မက်ကိန်းနဲ့ကုန်တင်သင်းမှုတွေမှာကြေညာနေတဲ့အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့လင်းနက်စရီကပ်ဖြစ်ပါတယ်။ VOA အမေရိကန်အသံညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညာ9:00နာရီနေ့စနေနေ့အထိလိုင်းတူမီတာ20လေးကီလိုဟတ်စ်တင်နေတည်တည်တုံညာလိုင်းတူမီတာ95ကီလိုဟတ်စ်တည်တည်96ငါလိုင်းတူမီတာ50လေးကီလိုဟတ်စ်95ကိုငငါရုကနေတိုက်ရိုက်ထုတ
This program has come to you from the Voice of America, Washington.